ဟုတ်ကဲ့ညီများခုဆရာဝန်ကြီးဒေါက်တာဆွေဝင်းခင်ဗျာကျွန်တော်တို့ဒီမျက်လုံးမှာအလာကြီးဖြစ်တယ်ပေါ့ဆရာနော်ဒီမျက်လုံးမှာတစ်ခုခုဒီမတည့်တာကြောင့်ရှားရန်တာမျိုးကမြန်မာနိုင်ငံမှာဖြစ်တဲ့နေသားဘယ်လိုရှိလဲဆရာ
။အာမျက်လုံးနာကြီးကအတော်အသင့်ဖြစ်ကြပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီမျက်လုံးတွန်းတိုင်းမှာလိမ့်ချေတာတွေကလည်းများတယ်။နောက်တမ်းမတည့်တာတွေဖြစ်နိုင်တာတွေကလည်းခုပြင်းမှများတယ်။နောက်တစ်ခါမျက်လုံးဆိုတဲ့နေရာကပါလွှာပြီးတော့လာကြီးဖြစ်တဲ့နေရာဆိုတော့လေတခြားကိုခန္ဓာရေပြားလို့မဟုတ်မတည့်တာတွေနည်းနည်းဖြစ်တာနဲ့သီးမခံနိုင်ဘူး။ဒီမှာကနေဖြစ်တာပဲ
ဟုတ်ကဲ့ဆရာအဲ့တော့ဒီမျက်လုံးအလာကြီးဆိုတာလေးကိုနည်းနည်းလေးရှင်းပြပေးပါလားဆရာ
မျက်လုံးအလာကြီးဆိုတာကတော့မျက်လုံးရဲ့အထင်းအတွင်းထဲမှာအမဲအောင်အလုံးမြင်ရတယ်ပြီးနောက်မှာအဖြူရောမျက်သားရှိတယ်အဲ့ဒီမျက်လုံးအပါဝင်အပေါ်မျက်ခွန်အောက်မျက်ခွန်နောက်တစ်ခါမျက်လုံးတစ်ဝိုက်ရေပြားမှာခုခုကြောင့်ဓာတ်မတည့်လို့အလာကြီးဖြစ်တာပေါ့နော်ဟိုတိကနဲ့ကမျက်လုံးနဲ့ပြည့်တယ်မျက်လုံးထဲလို့ဝင်သွားတဲ့အခါမှာမျက်လုံးထဲမှာ mask cell လို့ခေါ်တဲ့ဒီ cell တွေရှိတယ်ဗျအဲ့ဆဲရီကမတည့်တဲ့အခါကျရင်သူတို့ cell အတွင်းမှာရှိတဲ့ histamine ဆိုတဲ့ဓာတ်ကိုထုတ်လွှတ်တယ်။ပြီးတော့တခြား histamine လိုပဲတခြား chemical တွေကိုသူကထုတ်လွှတ်တယ်။သူကဒါသဘာဝကာကွယ်မှုစနစ်ရဲ့ပုံစံအရသူကထုတ်လွှတ်တာ။အဲထုတ်လွှတ်တဲ့အခါကျအဲ့ဒီ histamine ဆိုတဲ့ဥစ္စာကမျက်လုံးကိုသွေးကြောတွေကိုယောင်လာစေတယ်၊သွေးကြောတွေကိုကျယ်လာစေတယ်။အဲအကြောင်းမလို့မျက်လုံးယောင်လာတယ်။အဲ့တော့ယောင်ရမ်းတဲ့ရလာကြတော့ညည်းနေတဲ့ရရနေတဲ့မျိုးလုံးလာကြည့်ပဲပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဘာချမလို့ဒီဓာတ်မတည့်တာပေါ့နော်မျိုးလုံးကဖြစ်ရတာလေဆရာ
ဒီဖြစ်ရပြောင်းလဲမှုရပေါ့နော်လိမ့်ချေစရာပစ္စည်းတွေအားလည်းလုံများလာတယ်ပို့ပြီးတော့လည်းလူတွေကလိမ့်ချေလာကြတယ်ရေးချေစရာများဆိုလို့ပို့လဲတုံးလာကြတယ်အဲ့မှာအလှပုံတွေရှိတယ်အလှပုံတွေမှာဘာမှပစ္စည်းနဲ့ထုတ်ထားတဲ့အလှပုံတွေရှိသလိုဓာတုပစ္စည်းအလှကုန်ဆိုပြီးတော့အဆုံးရွှဲရှိတာပေါ့နော်အဲ့တော့အလှကုန်တွေလိမ့်နေဆိုလိမ့်ချေထိတွေ့တဲ့နေရာကျွန်တော်တို့ညနာသားရေပေါ်မှာဒီနေရာကြီးညနာရေပြားပေါ့နော်အဲ့တော့ညနာရေပြားမှာလူရဲ့လူခန္ဓာကိုယ်ရေပြားဒီနေရာဒီနေရာအထူးကြီးအပားတွေမတူပြကွာခြားတယ်အဲ့မှာမှာညနာပါတယ်ညနာမှာမှတစ်ခါမျက်ခွန်နဲ့မျက်လုံးတော့ရေပြားတော့ဒီခန္ဓာကိုယ်တစ်ခုလုံးမှာသွားလွှာဆုံးပဲသွားလွှာတာနဲ့မျှကျွားဒဏ်ခံနိုင်နေတယ်မတည့်တာအလာကြီးအဲ့လိုမျိုးဖြစ်လေအဲ့တော့အလှကုန်ကြီးကြောင့်လေအများကြီးဒီမျိုးလုံးအလားကြီးတွေဖြစ်တယ်။မျိုးလုံးမှာကာချဲဆွဲတာမျက်တောင်ပေါ်စီမျက်ခုံးမွေးဆွဲတာနောက်မျိုးလုံးမိတ်ကအဲလိမ့်နေဥစ္စာအလုံးပေါ့နော်အဲ့ဒါတွေလည်းပါတယ်။အဲ့ဒါအပြင်တခြားဒီဖုံမုံတွေအမုံတွေနောက်မိုးလို့ခေါ်တဲ့အိမ်တွင်းမှာပေါက်ပြဲမှုတွေနောက်အိမ်မွေးတိရစ္ဆာန်ရဲ့အမုံတွေအမွေးတွေသရေတွေဆိုပြီးတော့အမျိုးစုံကြောင့်ဖြစ်တတ်ပါတယ
်။ဟုတ်ကဲ့ဆရာ။နောက်ထပ်ရောဒီဖြစ်စေတဲ့အကြောင်းရင်းရှိသလားဆရာ။ဒီရာသီဥတုအကြောင်းလဲတော့
ဒီပန်းဝတ်မုံပေါ့နော်။ပိုလန်လို့ခေါ်တဲ့ပန်းဝတ်မုံပေါ့နော်။အဲ့အရာဆိုရင်လည်းဖြစ်တတ်တာရှိတယ်။ဥမာပန်းပွင့်တဲ့အချိန်လို့ဥမာအဲ့လိုမျိုးဝတ်မုံကူးတဲ့အချိန်ပေါ့နော်။အပင်ကဝတ်မုံကြီးထုတ်လွှတ်တာကိုထုတ်လွှတ်တော့အဲ့ဒါလေနဲ့ပါလာပြီးတော့တခါကိုယ့်မျက်လုံးမှာထိပြီးတော့အဲ့ဒါကိုမတည့်တာလည်းရှိတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီမျက်လုံးမှာဓာတ်မတည့်တာဖြစ်လာရင်ပေါ့အလာကြီးဖြစ်လာရင်ပေါ့ဆရာနော်။ဘလို့လက္ခဏာတွေနဲ့သိနိုင်မလဲဆရာ
။မျက်လုံးနဲ့မျက်လုံးတဝိုက်နေရာတွေကယောင်ရမ်းနေတာပေါ့။အဲ့တော့မျက်လုံးညည်းနေတာလို့မိုးအစ်နေတာလို့မျက်ရည်ပူကျတာလို့နောက်မျက်ခွန်တွေထူနေတာမျိုးတွေလို့အဲ့ဒါမျိုးကြီးမျိုးစုံဖြစ်တာပဲ။လက္ခဏာတွေကတော့အများကြီးပဲ။မျက်လုံးကိုကြည့်လိုက်ရင်အဖြူနေရာမှာညည်းပြီးတော့မျက်လုံးကယောင်နေတာပေါ့နော်။ဒီရားလဲရားတယ်၊မျက်ရည်တွေလဲကျတယ်ကြည့်လို့လည်းမကောင်းကြည့်ရတော့ဝါးတယ်လို့လို့ဆူးတယ်လို့လို့ဆက်တယ်လို့ဖြစ်နေတယ်မျက်ခုံတွေရတယ်မိုးအေးရောင်ရမ်းနေပြီးတော့အလင်းရောင်ကြည့်ရင်ဆူးနေတာလို့ကြည့်လို့မရတာတွေဖြစ်တယ်အဲ့တော့မျက်လုံးတက်တက်ပဲဒါအလာကြီးဖြစ်နိုင်တယ်လို့နှာရည်ယူတာလို့နှာချီတာလို့စတဲ့နှာခေါင်းအလာကြီးရေသားရနာစတဲ့အရင်းနဲ့လည်းတွဲပြီးတော့မျက်လုံးအလာကြီးဖြစ်တတ်တယ
်ဟုတ်ကဲ့ဆရာရဲ့အဲ့တော့ဒီမျက်လုံးအလာကြီးဖြစ်လာတဲ့ဆင်မှာပေါ့နော်ဒီချို့ကမျက်လုံးကိုသွားပုတ်မိကြပါတယ်ဆရာအဲ့ဒါလှုပ်လို့သိရလားဆရာရဲ့
အာအဲ့ဒီဥစ္စာကတော့လေကိုကဟိုပုတ်ချင်လေလှုပ်တော့မှမှန်းလို့မရသေးဘူးတဘာဝရဟို reflex ကိုခေါ်တာပေါ့အော်တူပဲရန်ပုတ်ချင်တာနဲ့တခါလဲချက်ချင်းကိုပုတ်လိုက်မိတာပဲစဉ်းစားချင်တော့မှမရဘူးဒါပေမဲ့မျက်လုံးကိုပုတ်ရင်အလာကြီးကပူဆိုးတယ်ဗျပွင့်တော့ကိုကတက်တာတို့လိုပါလို့နဲ့အလာကြီးပူဆိုးတယ်။ဘာဖြစ်လို့လဲဆိုတော့အဲ့လိုပုတ်တဲ့အတွက်ကြောင့်မလို့ခုနကပြောတဲ့မတ်ဆဲစရာဒီထုတ်တဲ့ဓာတုပစ္စည်းတွေ chemical တွေ histamine တွေငကိုထက်ပုံမထုတ်လို့တယ်။အဲ့ဒီပစ္စည်းတွေပုံမထုတ်လို့တယ်ဆိုရင်ရောင်ရမ်းမှုပူဆိုးတယ်။ရောင်ရမ်းမှုပူဆိုးရင်ပူပြီးတော့ရာရံစီတယ်။အဲ့တော့ကိုပုတ်ချင်တယ်ဆိုရင်သတိလိထားပြီးတော့မပုတ်ပါနဲ့ပုတ်မဲ့အစားမိကပ်လိမ့်ထားတယ်ဆိုရင်မိကပ်ကိုဖျက်လိုက်ပါ။ပြီးရင်ရေခဲရေအုပ်ပေါ့ရေအုပ်ကလေးပေါ့နော်ကတ်ပေးပါ။ဒီလိုမျက်တမှန်တွေပါတက်ထားရဲဆိုရင်လည်းဖြုတ်ထားပါ နော်လက်တွေကိုလည်းမကြမကြစီးကြောပြီးပါ။ဘာဖြစ်လို့လဲဆိုတော့လက်တွေဆိုတာနေရာကကိုင်းနေတော့ပိုးတွေပါကြီးထပ်ဝင်ပြီးတော့အလာကြီးတွေမကပဲပိုးဝင်တာတွေပါဖြစ်တတ်လို့ပါ။
ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီရားရည်နေချိန်မှာပေါ့နော်လောလောဆယ်ဒီမျက်လုံးတဝိုက်ကိုတစ်ခုခုလိမ့်ထားတင်တာမျိုးရော
အဲ့ဒါလည်းပြဿနာတစ်ခုပဲ။ဘာလို့လဲဆိုတော့မျက်လုံးဆိုတာကမျက်နာမှာထင်ရှားတဲ့နေရာပေါ့နော်။အဲ့တော့မျက်လုံးတဝိုက်ဒီအလာကြီးကြောင့်ရောင်ရမ်းနေတဲ့ခါကျတော့ပိုဆိုးရောဟိုမျက်လုံးကြီးကလည်းမိုးအေးနေတယ်၊နေရဲနေတယ်ဆိုတော့ဘယ်လိုလုပ်ရမလဲဆိုပို့ပြီးတော့တောင်မှမိတ်ကပ်ထူထူနဲ့ဖုံးပြီးတော့လိမ့်ကြတယ်။အဲ့လိုလိမ့်မိတတ်ကြတာပေါ့နော်။အဲ့ဒါကိုရောင်ရမ်းနေတာကိုဖုံးကွယ်ဖို့လေ။တကယ်တော့အဲ့လိုမျိုးလည်းလုပ်လို့မကောင်းဘူး။မလုပ်ပါနဲ့လို့ပဲပြောရမယ်။မိကဆူရာတဘာဝပစ္စည်းပဲဖြစ်ဖြစ်ပေါ့နော်ဓာတုတွေကပစ္စည်းပဲဖြစ်ဖြစ်အလာကြီးကိုပိုဆိုးစေတယ်အဲတော့နီရာတွေနဲ့ဤထော်တာတွေခုနကလက္ခဏာတွေပိုဆိုးလာလိမ့်မယ်ဒါကြောင့်မို့လို့လောလောဆယ်မိကကိုတော့ရထားပေးပါတကယ်လို့မျက်လုံးတော့ပါအနီကွက်တွေအမြင်ကွက်တွေရှိရဲဆိုရင်တော့ကွန်ဆီလာလို့ခေါ်တဲ့ဖုံးပြီးလိမ့်လို့ရတဲ့ဟိုအလကုံကော့စမက်တစ်တမျိုးရှိရဲဗျာသူအိုက်မှမှာတခါကွန်ဆီလာတွေလည်းမှမှာဟိုက်ပိုအလာဂျစ်လို့ခေါ်တဲ့ไฮโปซออลาจีอภิเณเสียเลยรู้ပြောတာဗောเนาะအဲ့လိုမျိုးရေးထားတယ်ไฮโปอลาจีလို့ရေးထားတယ်ကွန်ဆီလာဗောကွန်ဆီလာလေးကိုညလုံးညိုအမဲနေရာတွေတဲ့ကိုနည်းနည်းလေးညီွက်ညူွက်တွေကိုခဏဖုံးပြီးတော့လိမ့်ထားနိုင်ပါတယ်နောက်တစ်ခါညလုံးစားတခြားနေရာကိုကြည့်မိအောင်ကြည့်မိတဲ့လူအာယုံပြောင်းသွားအောင်လို့ဟိုအစားပေးပြီးတော့ညလုံးကိုအသိပ်ပြီးတော့ထင်ရှားအောင်မလိမ့်နဲ့ဗောဗျာတခြားနေရာကိုပို့ပြီးထင်ရှားအောင်လိမ့်ပြီးဦးမှာနှခမ်းကြီးရေရေဆိုးတာမျိုးပေါ့နှခမ်းကြီးရေရေဆိုးတာညလုံးကြီးမဲ့စားနှခမ်းကြီးကိုတော့ကြီးမိတာမျိုးအာယုံတွဲပြီးတဲ့သဘောမျိုးပေါ့အဲ့လိုမျိုးလုပ်သင့်ပါတယ်မိကတော့မလိမ့်ထားသင့်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်